အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အမေရိကန်နိုင်ငံအတွင်းဝင်ရောက်ခွင့်ကန့်တက်တဲ့အမိန့်ဟာဒီကနေ့အင်္ဂါနေ့မှာစတင်တက်ဝင်တော့မှာဖြစ်ပါတယ်။သမ္မတရဲ့မူလအမိန့်ဟာပြီးခဲ့တဲ့ဇန်နဝါရီလကတည်းကလက်မှတ်ရေးထိုးထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီအမိန့်ကိုနိုင်ငံရဲ့အမြင့်ဆုံးတရားရုံးဖြစ်တဲ့နိုင်ငံတော်တရားရုံးချုပ်ကအရေးကြီးစဉ်းစားရအချက်တစ်ချက်နဲ့အတူတနင်္လာနေ့မှာအတည်ပြုလိုက်တာဖြစ်ပါတယ်။အဲ့ဒီစဉ်းစားရအချက်ဟာအယူခံတရားရုံးနှစ်ရုံးကနေဖြစ်ရမှာဖြစ်ပြီးတော့အယူခံတရားရုံးနှစ်ခုစလုံးကအခုသတင်းပတ်နောက်ပိုင်းမှာကြားနာဖို့စီစဉ်ထားပါတယ်။ဘလို့အကျိုးအမြတ်ဖြစ်လာနိုင်တယ်ဆိုတာကိုကြားနာဖို့အပြည့်အဝကောင်းထည်ဖော်ဖို့အသင့်ရှိတယ်လို့နိုင်ငံတော်တရားရုံးချုပ်ကပြောပါတယ်။နောက်ပြီးကြားနာမှုကိုလည်းစောလင်စွာပြုလုပ်သင့်တယ်လို့မှတ်ချက်ပြုထားကြောင်းနိုင်ငံတကာဒုက္ခသည်အကူအညီပေးမှုစီမံကိန်းရဲ့မူဝါဒရေးရာညွှန်ကြားမှုဘက်စီဖစ်ရှာက VOE ကိုပြောပါတယ်။နိုင်ငံတော်တရားရုံးချုပ်တရားသူကြီးခုနှစ်ဦးကအစိုးရရဲ့အမိန့်ကိုအတည်ပြုခဲ့ပြီးကျန်နှစ်ဦးဖြစ်တဲ့ Ruth Bader Ginsburg နေဆိုနီတာဆိုတိုမီယာတို့ကကတ်တက်မှုရဲ့တစိတ်တေတာဆက်ရှိနေတဲ့လို့ပြောကြပါတယ်။ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့တရားရုံးကအကြောင်းပြချက်မပေးပါဘူး။ခီးတွလာမှုကန့်တက်တဲ့အမိန့်ဟာတရားရုံးတွေမှာတစ်နှစ်နီးပါးကြာမြင့်ခဲ့ပြီးတော့သမ္မတထရမ့်အစိုးရက၃ချိန်ပြင်ဆင်ခဲ့ရပါတယ်။တတိယအချိန်မြောက်ပြင်ဆင်ထားတဲ့အုပ်ချုပ်ရေးအမိန့်ကိုဗဟိုတရားရုံးကတနင်္လာနေ့မှာဆုံးဖြတ်ပြီးခဲ့တာပါ။အစိုးရကနိုင်ငံရဲ့အမျိုးသားလူမျိုးရေးစိတ်ချစေဖို့အတွက်အမိန့်ချမှတ်တာဖြစ်ပြီးရွှေပြောင်းအခြေချသူများကိုထောက်ခံတဲ့အဖွဲ့တွေကတော့မွတ်စလင်တွေပေါ်ကန့်တတ်တဲ့ဒီအမိန့်ဟာခွဲခြားဆက်ဆံမှုရှိတယ်ဆိုပြီးတော့တရားရင်ဆိုင်ခဲ့ကြပါတယ်